သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
်။ညကို November 10ရက်တနင်္လာနေ့အတွက် SPS News/ တင်ထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်တော်က Terrell အောင်ပါ။ယနေ့အတွက်ထိတ်တန့်သတင်းများ။ Australia မှာဆယ်စုနှစ်များစွာကြာရေဒီယိုမှအသံလွှင့်မှုတွင်နည်းနည်းပြီးရွှေရောင်အသံဖြစ်ခေါ်ဆိုခံရသောရေဒီယိုအကျော်မွန်ဂျွန်လော်သည်အသက်90နှစ်အရွယ်တွင်ကွယ်တွင်သွားပြီဖြစ်ပါသည်။ Golden Donsel ဟုခေါ်ဆိုခံရသောဂျွန်လော်သည် Sydney Radio Station 2UE နှင့် 2GB ရို့တွင်နှစ်ပေါင်း90ကျော်ကြာထုံးလွှင့်ခဲ့ပြီးနိုင်ငံရဲ့အသီးမှတ်ပြုခံရဆုံးနှင့်ဩဇာရှိဆုံး Talkback Radioတင်ဆက်ပေးသူအဖြစ်လူသိများခဲ့ပါတယ်။ပုတ်ရဟမင်းကြီးလီယိုသည်တပတ်အတွင်းဒုတိယအကြိမ်မြောက်တိုင်ဖွန်းမုန်တိုင်းရုတ်တရက်ဖြစ်ရကြောင်းစိတ်မကောင်းဖြစ်ပြီးကက်သလစ်အများစုနေထိုင်တဲ့ဖိလစ်ပင်းနိုင်ငံအတွက်ဆူတောင်းပေးခဲ့ကြောင်းသိရှိရပါတယ်။တနာယီကိုလေတိုက်နှုန်း230ကီလိုမီတာနဲ့တိုက်ခိုက်ခဲ့သောစူပါတိုင်ဖွန်းဖွန်ဝန်ဟာကုန်းတွင်းပိုင်းကိုဝင်ရောက်ခဲ့ပြီးနောက်အနည်းဆုံးလူနှစ်ဦးသေဆုံးခဲ့ပါတယ်စစ်တမ်းအသစ်တစ်ခုအရဩစတြေးလျနိုင်ငံသား65ရာခိုင်နှုန်းကသာနိုင်ငံရဲ့ရွေးကောက်ပွဲရလဒ်ပေါ်ယုံကြည်မှုရှိကြောင်းထွေးရှိခဲ့ရပါတယ်သူသေသနာကိုလွတ်လပ်သောအဖွဲ့အစည်းမက်ကင်နန်မှလှူဆောင်ခဲ့ပြီးဩစတြေးလျ၄ရောင်ကျော်ပါဝင်ခဲ့ပြီးခြေလက်နဲ့ဝေးလံခေါင်းတည်သောဒေသများမှလူငယ်များသည်ရွေးကောက်ပွဲတွင်ယုံကြည်ရှိမှုအနည်းဆုံးဖြစ်သူများတဲ့တွင်ပါဝင်ကြောင်းထွေးရှိခဲ့ရပါတယ် Liberal MP များသည်2050ခုနှစ်တွင်အသစ်တင်ဓာတ်ငွေထုတ်လုပ်မှုလုံးဝခင်းစင်စေရန်၎င်းရဲ့ဂတိကဝတ်များကိုဖျက်သိမ်းရန်၎င်းတို့ရဲ့သဘောထားကွဲနေသောပါတီကယခုသတင်းပတ်အတွင်းကင်မရာမြို့မှာတွေ့ဆုံမှာဖြစ်ပါတယ်ဓာတ်ငွေထုတ်လုပ်မှုပေါ်ပြစ်မှတ်ထားရန် Liberal Party ရဲ့တရားဝင်ယက်တီချက်သည်ကင်မရာမြို့တော်၌သတင်းပတ်အလေအစည်းအဝေးများအပြီးတွင်ဆုံးဖြတ်ချက်ထွက်ပေါ်လာမှာဖြစ်ပါတယ်။ Princess Andy ဩစတြေးလျနိုင်ငံသို့အလေအပတ်လာရောက်စဉ်သူမရဲ့ပထမဆုံးနေ့မှာအခမ်းအနားတာဝန်များကိုပြီးမြောက်အောင်လှုပ်ဆောင်ခဲ့ပါတယ်။အသက်85နှစ်အရွယ် Princess ဒီစင်နီမြို့လယ်ရှိ Anzac Memorial တွင်အောင်မေ့ပွဲအခမ်းအနားမတည့်ရောက်မီအနီးအနားမှာရှိတဲ့ Victoria Barracks ကိုသွားရောက်ခဲ့ပြီးRoyal Australian Corps of Signal ရဲ့နှစ်တရာပြည့်အထိမ်းအမှတ်ပွဲတွင်လည်းပါဝင်ခဲ့ပါတယ်။ဒီစီသတင်းတို့ Newsflash များပုံမူကြားသည့် SPS Language Podcast ကိုသွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ။ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ